Welcome to the Voice of America in Burmese.
Mingla mane kimashe. Washington myo VOA American tan ga ni 2018 khu ni August 17 ye sani ne ne khin a season go Myanmar sano chain mane 6 nai ga ni 9 nai thi light meter 32 40 48 do ga ni dai yai thon le ni ba de shin. ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါသမ္မတထရမ်ကတူရကီကပို့တဲ့အလူမီနီယံနဲ့သမ္မတကုန်တွေပေါ်အခွန်အဆတူးကောင်းမယ်လို့ပြောပြီးတူရကီသမ္မတကစီးပွားရေးစစ်ပွဲဆင်နွှဲမယ်လို့တုံ့ပြန်ပါတယ်ကောက်ဆက်ပဇာကဒုက္ခသည်တွေနေရာရင်းပြန်ပို့ရေးမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားအဘောတူညီချက်တွေရလိုက်ပါတယ်အဖမ်းခံရိုက်တာသတင်းတော်ကိုဝါလုံးရဲ့စနီးကသူမီးဖွားပြီးတာနဲ့ခင်မွန်းဖြစ်သူပြန်လွတ်လာဖို့ဆူတောင်းကြောင်းသမီးဦးလေးမွေးပြီးပြီးခြင်းပါပဲပြောပါတယ်ဒီသတင်းတွေနဲ့တူအခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကူလာသမဂ္ဂရဲ့လူခွေရေးဆိုင်ရာမဟာမင်းကြီးအသစ်အဖြစ်ချီလီသမရာဟောင်းမစ်ရှယ်ဘတ်ချလက်ကိုကူလာသမဂ္ဂအထွေထွေညီလာခံကအတီးပြုတ်ရွေးချယ်လိုက်ပါပြီ
She has lived under the darkness of dictatorship. As a physician, she knows the trials of people searching for
ဒါကတော့အခုလိုကူလာသမဂ္ဂရဲ့လူခွေရေးဆိုင်ရာမဟာမင်းကြီးအသစ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ပတ်သက်လို့ကူလာအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမုတ်တုံမိုးတဲထံမှုကြောင့်ဘင်္ဂလားဒေ့ရှ်နယ်ဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုနေတဲ့အန်ဒီယရီရေဆိုင်နေရတဲ့အခြေအနေပတ်သက်လို့ကုလသမဂ္ဂကဘာတွေသတိပေးပြောကြားခဲ့တယ်လဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်ရှင်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြမှာပါရှင
်။တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့သံမဏိထုတ်ကုန်တွေပေါ်အခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရမ်ကကြေညာလိုက်ပြီးတဲ့နောက်တူရကီသမ္မတရီချစ်ထိုင်ယက်အာဒိုဝန်ကလည်းစီးပွားရေးစစ်ဆင်နွှဲမယ်လို့တုံ့ပြန်ပြောဆိုပါတယ်။တူရကီနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလက်ရှိအချိန်မှာမကောင်းပါဘူးလို့ဆိုပြီးအခွန်နှဆတိုးကောက်မယ်ကြောင်းတောက်ကြနေမှာသမ္မတထရမ်ကထွက်တာမှရှိတာပါ။အဲဒီကြေညာချက်ထွက်လာပြီးတဲ့နောက်တူရကီငွေကြေးလီရာရဲ့တန်ဖိုးဟာ10နှစ်အတွင်းတစ်ရက်ထဲမှာတန်ဖိုးအကျဆုံးအခြေအနေကိုရောက်သွားပါတယ်။စီးပွားရေးစပွဲမှာကျွန်တော်တို့ရှုံ့နေမှာမဟုတ်ပါဘူး။တူရကီနိုင်ငံဟာအာဏာသိမ်းမှုကြမ်းစီသူတွေကိုအပြင်းအထန်တုံ့ပြန်မှုတို့စီးပွားရေးကြေးစားလူသားသမားတွေကိုလည်းရင်ဆိုင်သွားမှာဖြစ်တယ်လို့သမရအာဒူဝန်ကပြောပါတယ်။အနောက်ဝန်ကြီးချုပ်နိုင်ငံတွေဟာဗန်ဒါရေးအကြက်တဲဖြစ်အောင်ဖန်တီးပြီးသူ့ကိုအာဏာကဖျောက်ချဖို့ကြိုးစားနေတယ်လို့သမရအာဒူဝန်ကဆွဆဲပါတယ်။တူရကီကဖန်ထားတဲ့အမေရိကန်နိုင်ငံသားခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုထားပြီးတူရကီကတော့တရားစွဲတင်ဖို့လုပ်နေတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးဆိုးရွားနေတာဖြစ်ပါတယ်
။အီရန်ဘောအမေရိကန်ဆိုရကအခုသတင်းပတ်ထဲပိတ်ဆို့တန်ခတ်မှုတွေချမှတ်ခဲ့တဲ့အပေါ်အီယူဥရောပသမဂ္ဂရုရှားတရုတ်နဲ့အီရတ်နိုင်ငံတွေကကြကြပြန့်ပြန့်ဝေဖန်ပြစ်တင်ခဲ့ကြပြီးမြဲအီရန်ရဲ့အိမ်နီးချင်းနိုင်ငံတွေကတော့တစုံတရာထုတ်ဖော်ပြောခြင်းမရှိကြပါဘူး။အီရန်အစိုးရအပေါ်ထရမ့်အစိုးရရဲ့ထိတ်တန့်ရင်ဆိုင်တဲ့ချဉ်းကပ်မှုကိုဆာဒီအာရေဗျာ၊ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကထောက်ခံကြပေမဲ့အီရန်ပေါ်အရေးယူတန်ခတ်တာနဲ့ပတ်သက်လို့ခုထိရင်ကုန်နှုတ်ပိတ်နေကြပါရယ်။ဩဂတ်စ်လ6ရက်နေ့မှာချမှတ်ခဲ့တဲ့အမေရိကန်ရဲ့တန်ခတ်မှုအသစ်ကအီရန်ရဲ့မော်တော်ကားလုပ်ငန်းကိုပိတ်မှတ်ထားတဲ့အပြင်အမေရိကန်ဒေါ်လာနဲ့ရွှေသမဏိအဖိုးတန်တပ်တူပစ္စည်းတွေဝယ်ယူမှုကိုပါတားမြစ်ထားပါတယ်။ဝါရှင်တန်မှာရှိတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကစီးယုံလှုပ်ရှားသူတွေရဲ့အကောင်နဲ့လှုပ်ရှားမှုကြောင့်အခုလိုအီရန်ပေါ်အမေရိကန်ကဖိအားပေးတာဖြစ်တယ်လို့အီရန်အရေးလေ့လာသူတွေကတော့ပြောကြပါတယ်။အီရန်နိုင်ငံဟာဒေသရင်းကအကြမ်းဖက်အဖွဲ့တွေကိုအားပေးနေတယ်လို့အမေရိကန်နဲ့ပင်လယ်ကွေ့ဒေသဗဟားမိတ်နိုင်ငံတွေကပြောနေပါတယ်။အီရန်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်အဖွဲ့တွေကိုထောက်ခံမှုပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။ဒေသရင်းမှာတင်းမာမှုတွေလျော့ပါသွားရေးနဲ့တည်ငြိမ်ငြိမ်းချမ်းမှုပြန်လည်ရလာစေရေးကိုလိုလားတယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကပြောကြားခဲ့ပါတယ်
။ရီမင်နိုင်ငံမှာကလေးငယ်များပြားပါဝင်လူ90ထဲမှနေတည်ဆုံရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရကိုစုံစမ်းစစ်ဆေးပေးလို့ဆော်ရီဟူဆောင်တဲ့အာရဗ်စစ်ဖက်ညွန်မောင်းဖွဲ့ကတောက်ကြနေမှာပြောပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီတိုက်ခိုက်မှုကိုကုကံကာဝယ်ပြီးဥပဒေနဲ့ညီညွတ်တဲ့စီရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုတာတွေကြေကြေပြန့်ပြန့်ထွက်လာပြီးတဲ့နောက်အခုလိုပြောင်းလဲပြောဆိုလာတာပါရီမင်နိုင်ငံမြောက်ပိုင်းမှာဂျာတာပရီနီကတိုက်ခိုက်မှုတွင်ကလေးငယ်အယောက်40ထဲမှနေသေဆုံးတယ်လို့ရီမင်ကဟူတီတပုံတွေကပြောပါတယ်ဒုံးကြီးတစ်စင်းဟာနွေရာသီကာလဖွင့်တဲ့ကြောင်းတစ်ကြောင်းကကြောင်းသားလေးတွေအပန်းဖြေခီးကအပြန်စီးလာတဲ့ဗတ်စကားကိုမှန်သွားတယ်လို့ဟူတီတပုံတွေကပြောပါတယ်တိုက်ခိုက်မှုကြောင့်နောက်ထပ်လူ89ယောက်ထဲမှနေဒဏ်ရာရတယ်လို့လည်းဆိုပါတယ် ဒီဖြစ်ရပ်ကိုဆေးဖက်ညွန်မောင်အဖွဲ့ရဲ့စုံစမ်းစစ်ဆေးရေးဌာနကကင်တွယ်ဖို့လွှဲပြောင်းထားတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဆော်ဒီတန်ယုံပြောခွင့်ရဖာတီမာဘေရှန်းကထုတ်ပြန်ကြတဲ့ကူမှာပြောထားပါတယ်ဆော်ဒီနိုင်ငံကဟူသီးတပုံတွေကိုအီရန်ကကြောတောနောက်ခံပေးထားပြီးသူတို့ကိုတိုက်ခိုက်နေတဲ့ဆော်ဒီဦးဆောင်တဲ့ဆေးဖက်ညွန်မောင်အဖွဲ့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်
ဖနီဇွေလာနိုင်ငံသမ္မတနီကိုလတ်စ်မာဒူရိုအပေါ်တင်းကွနေနေရုံကအဝေးထိန် drone ရင်တွေနဲ့တိုက်ခိုက်မှုအပေါ်သူ့ရဲ့တပ်တောင်ဆောင်တွေရဲ့တုံ့ပြန်မှုကိုကြည်ချင်းဖြင့်တိတ်ကိုအားနဲ့ညံ့ဖြစ်နေလို့နိုင်ငံရဲ့ထိတ်တန့်လုံခြုံရေးတာဝန်ရှိသူဟောင်းကပြောကြားလိုက်ပါတယ်သမ္မတမာဒူရိုရဲ့လုံခြုံရေးတွေဟာအရေးအချင်းမပြည့်မိကြဘူးလို့အရင်သမ္မတတွေရဲ့လုံခြုံရေးအဖွဲ့ကိုဦးဆောင်ခဲ့သူဒုတိယရေးတပ်ဗိုလ်ချုပ်ကြီးမာရီယိုကာရူတူက VOA ကိုပြောကြားခဲ့တာပါတက်တော်ဆောင်တွေဘက်ကတုံ့ပြန်မှုနှေးကွေးတယ်လို့သမ္မတကိုဘေးကင်းရာကိုခေါ်ထုတ်သွားမဲ့စနစ်တကျအစီအစဉ်လည်းရှိပုံမရဘူးလို့သူကပြောပါတယ်။ကာရာကက်စ်မြို့တော်မှာကျင်းပတဲ့ဒီအမျိုးသားအရန်တပ်ဖွဲ့ရဲ့အခမ်းအနားတစ်ခုမှာသမ္မတမဒူရိုမိန်ကွန်းပြောနေစဉ်မှာဖောက်ခွဲရေးပစ္စည်းအပြည့်ပါတဲ့ drone တစ်ခုနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ drone တစ်ခုကိုလမ်းလွှဲသွားအောင်လုပ်နိုင်ခဲ့ပြီးတော့နောက် drone တစ်ခုကတော့အနာကအဆောက်အဦးနဲ့တိုက်မိခဲ့တယ်လို့ Venezuela အစိုးရကတော့ပြောပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီရီကနေစနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုထွက်ပြေးတင်းဆောင်သွားတဲ့ရခိုင်ဒေသကနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းအလင်းမြန်စတင်ဖို့နိုင်ငံသားသဘောတူညီကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဩဂုတ်လ10ရက်နေ့စွမ်းနဲ့သတင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူအာဆမာဘုတ်အာလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတို့ပါဝင်တက်ရောက်ပြီးနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်အဲဒီလိုသဘောတူညီကြတာပါ။ဘောဒူညီချက်ရှစ်ချက်ကိုတရင်ထုတ်ပြန်ချက်ထဲမှာအသေးစိတ်ပေါ်ပြထားပြီးနေရက်ဆွန့်ခွာသွားသူတွေကိုသဘောဆန္ဒလျောက်လုံခြုံစိတ်ချစွာနဲ့ဂုံတိတ်ခါရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့နိုင်ငံဝန်ကြီးတွေအကြားတိုက်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတာစစ်စီရေးပုံစံတွေကို Caucasus ဘဇားမှာရောက်နေသူတွေထံဖြန့်ဝေရေးနဲ့ဖြစ်ဆွဲရေးဆိုင်ရာနိုင်ငံစလုံးမှာယာယီလက်ခံရေးစခန်းတွေနဲ့ဂျားစခန်းတွေစောက်လို့ဖွင့်လှစ်ရေးဆိုင်ရာအကြံဖတ်မှုနဲ့မိုးရွာစေဝါတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာနိုင်ငံနယ်နိမိတ်အထူးသဖြင့်နိုင်ငံတကာပိုင်နဲ့မြန်မာပိုင်နဲ့နယ်မြေပေါ်မှာတည်ဆောက်ထားတဲ့ခြံစည်းဥကြားမှနေထိုင်နေသူတွေကိုပြန်လည်လက်ခံရေးဆိုင်ရာအဲဒီလူတွေကိုလူသားစာနာမှုအကူအညီတွေပေးရေးဆိုင်ရာတွေအပြင်နေရက်ဆွန့်ခွာသွားသူတွေကိုဘင်္ဂလားဒေ့ရှ်ကထုတ်ပေးထားတဲ့တပ်သိကံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကိုပြန်ပြင်ပေးဖို့ဘင်္ဂလားဒေ့ရှ်ကသဘောတူတဲ့အကြောင်းနဲ့နေဆက်မြင်းကိုပူးတွဲစစ်ဆေးဖို့သဘောတူကြတယ်ဆိုတာတွေကိုဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပေးထားတဲ့တပ်သိကံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကဘာဆိုတာကိုတော့အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးဆွဲချက်တင်ခံထားရတဲ့သတင်းတောက်နှစ်ယောက်ထဲကကိုဝလုံးရဲ့ဇနီးမတ်ပန်းအီမိုဟာတောက်ကြနေတုန်းကတမိဦးလေးကိုဖွာမြင်ခဲ့ပါတယ်။ဇနီးဖြစ်သူကိုဝင်းဆောင်နေစဉ်ကာလတစ်လျှောက်လုံးအင်းစိန်ထောင်မှာအဖမ်းခံထားရတဲ့ကိုဝလုံးကတော့သူ့ရဲ့တမိလေးမွေးချိန်မှာအနားမှာရှိမနေနိုင်ခဲ့ပါဘူး။မတ်ပန်းအီမိုကတော့မကြခင်မှာကိုဝလုံးပြန်လွတ်လာဖို့မျှော်လင့်နေစေဖြစ်တယ်လို့မိဖွားပြီးချိန်မှာပဲပြောကြခဲ့ပါတယ်။
အမေတော့မစာပြီးကိုဝင်ရှိရဒီကလေးမမွေးခင်ကိုမောင်မောင်တော့လွတ်စေချင်တာနေဒါမှန်းကဆူတောင်းမှမပြေတာမပြေတဲ့အခါကျနောက်တစ်မျိုးပြောင်းဆူတောင်းရတာပေါ့နော်သူမွေးပြီးရနဲ့အမြန်ဆုံးလွတ်လာပါစေလို့မအားလို့လည်းဆိုဟိုမိဘတိုင်းကတော့မွေးပြီဆိုရင်ဖေရောမိရောကကုသသမီးကိုဟိုကြိုးစို့ခြင်းကြတာနေအဲတော့အခုကမတယောက်တည်းပဲကြိုးနေရအောင်သူနဲ့အတူတူကြိုးခြင်းနေ
ကလေးနဲ့အမေတရင်ကိုစောင့်နေတဲ့ကိုဝလုံးကိုမပန်းအီမွန်ရဲ့ဦးလေးဖြစ်သူကဓာတ်ပုံတွေသွားပြပြီးတော့နှစ်ယောက်လုံးကျမ်းမာကြောင်တရင်ပါခဲ့တယ်လို့လည်းမပန်းအီမွန်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့တရင်ကိုစုံစမ်းနေစဉ်အတွင်းမှာတရင်တော်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ကြရတာပါ။သူတို့နှစ်ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ပြောခဲ့ကြပြီးတော့ရဲဘက်ကထောင်ကျောက်ဆင်ဖမ်းဆီးခဲ့တာလို့တရားရုံးမှထွက်ဆိုထားကြပါတယ်။ဒီအမှုနဲ့ပတ်သက်လို့နှစ်ဖက်သက်သေတွေတရားရုံးမှာလာရောက်ထွက်ဆိုမှုကဩဂတ်လ6ရက်နေ့မှာပြီးဆုံးသွားပါပြီ။ဒါကြောင့်တရားလိုဘက်နဲ့တရားစွဲခံထားရသူတွေဘက်ကရှေ့နေတွေဩဂတ်လ20ရက်နေ့မှာအပြစ်သက်လျှောက်လဲချက်တွေပေးရတော့မှာဖြစ်ပါတယ်။တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်
။ရုရှားနိုင်ငံတော်မှာနှိမ့်ဆက်ညှဉ်းပန်းတဲ့နီလန်းတွေကိုကြေကြေပြန့်ပြန့်အသုံးပြုနေပြီးကျူးလွန်သူတွေကိုအပြစ်ပေးတာလည်းတိတ်ကိုရှာတယ်လို့နှိမ့်ဆက်ညှဉ်းပန်းမှုတားဆီးကော်ရေးကုလသမဂ္ဂကော်မတီကပြောလိုက်ပါတယ်။နေဆက်ညှဉ်းပန်းမှုစန့်ကျင်ရေးနိုင်ငံတကာသဘောတူညီချက်ကိုလိုက်နာသလားဆိုတာ ရုရှားနိုင်ငံအပါအဝင်နိုင်ငံအများပြားကိုကော်မတီကသတင်းသုံးပတ်ကြားဆန်းစစ်လေ့လာပြီးတဲ့နောက်အဲ့လိုပြောလိုက်တာပါရုရှားနိုင်ငံဟာ2022ခုနှစ်မှာသူတို့နိုင်ငံရဲ့အစီအကံစာကိုနောက်ဆုံးအကြိမ်တင်သွင်းပြီးကြတဲ့ကဆိုရင်သဘောတူညီချက်ပါသတ်မှတ်ချက်တွေကိုအကောင့်ထဲပေါ်လာမှာတိုးတက်မှုမရှိသလောက်ပဲလို့ကော်မတီကပြောပါတယ်နှိမ့်ဆက်ညှိမှတ်နေဆိုတဲ့ဆွဆွဲချက်တွေကိုရာဇဝတ်ကြောင်းရရေးယူတာမရှိသလောက်ဖြစ်ပြီးအရေးယူတယ်ဆိုရင်တော့မှတာမန်တိုက်ခိုက်မှုဒါမှမဟုတ်အာဏာအလွဲသုံးစားလုပ်မှုလောက်နဲ့ပဲကျူးလွန်သူတွေကိုရေးယူတယ်လို့လူခွင့်ရေးကြွန့်ကျင်သူကလော်ဒီဟဲလာကပြောပါတယ်ရရှားကိုယ်စားလှယ်အဖွဲ့ကတော့ဖမ်းဆီးထိန်းသိမ်းခံရသူနဲ့ပြစ်ဒဏ်ဆင်ရင်ခံရသူတွေအခွင့်အရေးအပြေးအဝါရစေဖို့ဥပဒေတွေနဲ့ရာဇဝတ်ကြောင်းဆိုင်ရာတရားရေးစနစ်ကိုပြင်ဆင်ဖြစ်ဆွတ်တာမှာတိုးတက်မှုအများပြားရှိတာကြောင့်လည်းကော်မတီရဲ့ဆန်းစစ်မှုကနေတွေးစီချက်တွေကိုထည့်သွင်းစဉ်းစားသွားမယ်လို့ကုလသမဂ္ဂကော်မတီကပြောသွားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဟိုလီလို့နာမည်ပေးထားတဲ့တော်မီဟာလူနေအိမ်တွေနားအင်မတန်နီးကပ်လာတဲ့အတွက်ပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကဒီ Orange နဲ့ Riverside မြို့နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။အကြီးကျယ်လောင်ကျွမ်းနေတဲ့ Holy Tommy ကြောင့်ဒီတက်တော်မြေအေက 18,000 ကျော်လောင်ကျွမ်းခဲ့ပါတယ်။ California ပြည်내တစ်ခုလုံးမှာစုစုပေါင်းလောင်ကျွမ်းနေတဲ့ Tommy ကတော့12ခုလောက်ရှိပါတယ်။သေဆုံးသူ10ယောက်ရှိနေပြီးတော့ California ပြည်내တောင်ပိုင်းမှာလူပေါင်း 2,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းဖို့တိုက်တွန်းထားပါတယ်။တချို့သူတွေကတော့သူတို့ပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အတွက်ဘေးလွတ်ရာသွားဖို့ညှဉ်းဆန်နေကြပါတယ်။Trouble Go Canyon အရမလောင်ကျွမ်းတဲ့မီးကိုရှို့ခဲ့သူလို့မတင်ကားသူ Forest Club ကိုဂျာတာရီနေရုံကမီးရှို့မှုတုံးမှုနဲ့ဆွဲချက်တင်ခဲ့ပါတယ်။အခုလိုပူပြင်းတဲ့ကာလမှာ Tommy လောင်တက်လေးရှိပေမဲ့ California ပြည်နယ်မှာဒီနှစ်လောင်ကျွမ်းမှုကတော့အဆိုးဆုံးဖြစ်ပါတယ်။ပြည်နယ်မြောက်ပိုင်းက Mendocino Complex မီးကတော့ပြည်နယ်သမိုင်းမှာအကြီးဆုံး Tommy လောင်ကျွမ်းမှုကြီးဖြစ်ပါတယ်ရှင်။ Direct from Washington The Voice
of America ကြကြသိင်းနဲ့မဆုမြတ်မမရှင်အခုဆက်လက်ပြီးသတင်းလှော်တွေကိုတင်ဆက်မှာပါမုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုကာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ကျန်းမာရေးအရာစိုးရိမ်မှုတွေအပြင်ရေကြီးမြေပြိုတဲ့အန္တရာယ်တွေကလည်းနေစဉ်နဲ့အမျှချိန်ချောင်းနေတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကူညီနေကြတယ်ဆိုပေမဲ့လည်းလိုအပ်သလောက်မလုပ်ပေးနိုင်ပဲဖြစ်နေပါတယ်နောက်ဆုံးအခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုကျောင်းလွင်ကပြောပြမှာပါ
ကောက်ဆက်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေတွေကတော့တိတ်လဲမဆိုးတိတ်လဲမကောင်းလို့ဆိုရပါလိမ့်မယ်ဒီဒေသကဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကဒုက္ခသည်9သိန်းကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်ခဲ့ပြီလို့ IOM ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်Joel Menmen ကဂျနီဗာကုလသမဂ္ဂရုံးမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ
် Cox's Bazaar and our work in the medical consultations
Cox's Bazaar မှာလုပ်ဆောင်နေတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာစစ်ဆေးအကြံပေးဆွေးနွေးမှုတွေကအခုတပတ်တည်းမှာပဲလူဦးရေ9သိန်းကိုတွဲဆုံပြီးလုပ်ဆောင်နိုင်ခဲ့ပါပြီအဲ့ဒီမှာ24နှစ်ပတ်လုံးလက်ပတ်နေတဲ့စီကံတွေလည်းတော်တော်များများရှိနေပါတယ်ဆေးဝါးကုသရေးဌာန23ခုလည်းအဲ့ဒီဒါတဝိုက်မှာ printer နိုင်ပြီးဒုက္ခသည်စခန်းအတွင်းလှက်လှဲကုသပေးနေတဲ့ကျန်းမာရေးအဖွဲ့တွေလည်းရှိနေပါတယ
်။မုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုလိုအချိန်မျိုးမှာကော့ဆက်ဘဇားဒုက္ခသည်စခန်းတွင်းရေကြီးမြေပြိုမဲ့အန္တရာယ်တွေကတော်တော်ဆိုးရင်ရပါတယ်။အဲ့ဒါကြောင့်မြေပြိုနိုင်မယ်လို့ယူဆတဲ့နေရာတွေကဒုက္ခသည်တွေကိုပို့ပြီးတော့လုံခြုံစိတ်ချတဲ့နေရာတွေစီရွှေ့ပြောင်းပေးနေပါတယ်။ဒါပေမဲ့လည်းပြောင်းရွှေ့ပေးတဲ့ဒုက္ခသည်2000လောက်ကိုတော့မပြောင်းပေးနိုင်သေးဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်William Spindler ကဂျနီဗာသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါလေ
UNHCR together with the Bangladesh authorities and our partners
ရေကြီးမြေပြိုအန္တရာယ်ကြုံရနိုင်တဲ့နေရာတွေကဒုက္ခသည်တွေကိုလုံခြုံတဲ့နေရာတွေစီပြောင်းရွှေ့တဲ့ကိစ္စ UNHCR အဖွဲ့ကတခြားကူညီရေးအဖွဲ့အစည်းတွေနဲ့ရော Bangladesh အနာပိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်နေပါတယ်ရေကြီးမြေပြိုမှုဖြစ်နိုင်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခသည်ဦးရေက4,000-1,000လောက်ရှိပါတယ်အဲ့ဒီထက်ကဒုက္ခသည် 24,000 နီးပါးကိုတော့ကျွန်တော်တို့နေရာရွှေ့ပြောင်းထားနိုင်ပါပြီနောက်တစ်2000လောက်ပြောင်းမှုကြံနေပါသေးတယ်
။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့မုတ်တုံမိုးတွေအပြင်းထန်ဆုံးရွာခဲ့တဲ့ကာလပါ။ပြီးခဲ့တဲ့မေလ17ရက်နေ့ကစပြီးတော့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုခံစားခဲ့ရသူဒုက္ခသည်တွေက4,900လောက်ရှိပါတယ်။အဲ့ထဲမှာလေပြင်းတိုက်ခတ်မှုနဲ့မုန်တိုင်းဒဏ်တွေကိုခံခဲ့ရတဲ့သူပေါင်းက2000ကျော်ရှိပါတယ်။ဒုက္ခသည်1000ကျော်ကမြေပြိုတဲ့ဒဏ်ကိုခံခဲ့ရပြီး9400လောက်ကရေကြီးတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရေစိတ်ဝင်မှုနဲ့မီးလောင်မှုတွေကြုံတွေ့ခဲ့ရတဲ့သူပေါင်းကလောဆယ်မှာ3,000လောက်ရှိတယ်လို့ UNHCR ကဆိုပါတယ် UNHCR ပြောခွင့်ရ William Splendor ကဒုက္ခသည်စခန်းတွင်းတိဆောက်ပြုပြင်ရေးလှုပ်ဆောင်မှုတွေကြောင်းဆက်ပြီးတော့ပြောပါတယ
် So far 32 kilometers of roads have been constructed
လောဆယ်32 kilometers ရှိတဲ့လမ်းတွေကိုဖောက်ထားပါပြီအဲ့ဒီအထက်မှာအုံနယ်ဆောက်တဲ့လမ်းခြေသွားလမ်းတွေနဲ့အဓိကလမ်းမကြီးတခုကိုလည်းကုတူပါလုံစခန်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကတိဆောက်ပေးထားပါတယ်တောင်ကုန်းတွေပေါ်သွားရတဲ့ 45 kilometer အရှိလေကလေးတွေ63 kilometer ရှိတဲ့အကာအကွယ်ပေးနေရန်တွေ94 meter ရှိတဲ့ရေနှုတ်မြောင်းတွေနဲ့မီတာ 2000 ကျော်ရှိတဲ့တံတားတွေလည်းတိဆောက်ထားနိုင်ပါပြီ
။ဒီလိုတိဆောက်ပြုပြင်မှုတွေလုပ်ထားနိုင်တဲ့ဆိုပေမဲ့အချိန်17လကြာလာပြီဖြစ်တဲ့ရိုဟင်ဂျာပြည်ပခါမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအကြီးအကျယ်လိုအပ်နေတုန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကရန်ကုန်ငွေ32ရာခိုင်နှုန်းနဲ့ပဲလှုပ်ဆောင်နေရတာကြောင့်ရန်ကုန်ငွေတွေပို့ပြီးတော့ထည့်ဝင်ကြဖို့ကိစ္စဟာအရေးပေါ်လိုအပ်နေတုန်းပဲလို့ယူအန်အစီအရကဆိုပါတယ်။လော့စဲဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီကမြန်မာနိုင်ငံမှာရောက်နေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးကိစ္စမြန်မာဆိုကတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်။မြန်မာဆိုကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံပါဘူး။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ကလည်းလုံခြုံရေးကောင်စီကနေပြီးတော့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လုံခြုံရေးကောင်စီကိုအင်္ဂါနေ့တုန်းကပဲတိုက်တွန်းထားပါတယ်။မြန်မာဆိုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း23ရွာကိုကုလသမဂ္ဂဝန်ထမ်းတွေတွားရောက်ပြီးတော့လေ့လာခွင့်ရှိပြီလို့အင်္ဂါနေ့တုန်းကပဲအကြောင်းကြားထားပါတယ
်။ကိုကြောင်လွင်ပြပြသွားတာပါ။စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ချီလီသမ္မတတာဝန်ကိုနှစ်ကြိမ်ထမ်းဆောင်ခဲ့ပြီးတဲ့ Michelle Bachelet ကိုနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကနေမနေ့ကမဲခွဲရွေးချယ်လိုက်ပါပြီ။စက်တင်ဘာလ၁ရက်နေ့ကစလို့၄နှစ်သက်တမ်းတာဝန်ယူရမယ်သူဟာဒီ၄နှစ်သက်တမ်းတာဝန်ယူရမဲ့ Michelle Bachelet ဟာလူခွင့်ရေးရန်ဒီယာတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့သူဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကလည်းပြောကြားလိုက်ပါတယ်။လူခွင့်ရေးဆိုင်ရာအကြီးအကဲတဲ့အကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။ကုလသမဂ္ဂရဲ့9ရောက်မြောက်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအဖြစ်ချီလီသမ္မတဟောင်း Michelle Bachelet ကိုတောက်ချနေတော့ကခန့်အပ်လိုက်ပါတယ်။ယာရုသက်တမ်းပြည့်တော်မဲ့လူခွင့်ရေးအကြီးအကဲဆိုင်အယ်ဟူစိန်နီယာမှာမီရှယ်ဘက်ချလက်ကစက်တင်ဘာ၁ရက်နေ့ကစပြီးတော့၄နှစ်သက်တမ်းတာဝန်ယူတော့မှာပါနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမီရှယ်ဘက်ချလက်ကိုမဲခွဲရွေးချယ်ခဲ့ပြီးမကြခဲ့မှာပဲဒီရွေးချယ်မှုအပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကကြိုဆိုခဲ့ပါတယ်ကြားမှဒန်းတူတီမြရင်နဲ့အမျိုးသမီးစွမ်းဆောင်ရင်မြင့်တင်ရေးအတွက်ကုလသမဂ္ဂက2010ခုနှစ်မှာတည်ထောင်ခဲ့တဲ့ UN Women အဖွဲ့အစည်းကိုပထမဆုံးဦးဆောင်သူဖြစ်ရုံမကချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ဆိုတဲ့အချက်တွေကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအလေးပေးပြီးပြောကြားခဲ့ပါတယ်။လူတိုင်းရဲ့မွေးရပါအခွင့်အရေးတွေကိုဖော်ပြထားတဲ့လူ့အခွင့်အရေးပဋိညင်ကိုကုလသမဂ္ဂပြဋ္ဌာန်းခဲ့တာအနှစ်80ပြည့်တဲ့အချိန်မျိုးမှာလူ့အခွင့်အရေးကိုခိုင်ခိုင်မာမာကာကွယ်မဲ့ခေါင်းဆောင်မျိုးလိုအပ်တယ်လို့အတွေ့အမှုချုပ်ဂူတဲရက်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ She takes office at a time of grave consequence for human rights. Hatred and inequality are on the rise. Respect for international humanitarian and human rights law.is on the decline
လူခွင့်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေချိန်မှာသူဒီတောင်းကိုယူရမှာဖြစ်ပါတယ်အမုံတရားနဲ့မညီမျှမှုတွေမြင့်မားနေပါတယ်နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဥပဒေပေါ်လေးစားမှုကလည်းကျဆင်းနေပါတယ်ဒုရုခြေပြုအဆိုင်ဝိုင်းတွေရဲ့နေရာရမှုကလည်းနှက်ပလာပါတယ်သတင်းလွတ်လပ်မှုလည်းချင်းကျောက်ခံနေရပါတယ်ဒီလိုအခြေအနေတွေမျိုးမှာအရက်ဖက်နိုင်ငံရေးစီးပွားရေးလူမှုရေးညှိမှုစားတဲ့လူခွင့်ရေးအားလုံးအတွက်ခိုင်ခိုင်မာမာဥဆောင်လုပ်မဲ့သူလိုအပ်ပါတယ်ကုလသမဂ္ဂမှာမရှိမဖြစ်လိုအပ်တဲ့လူခွင့်ရေးရန်တရားတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့လူမျိုးလည်းလိုအပ်ပါတယ်
။တက္ကသိုလ်ကျောင်းသူဘဝတွေကနိုင်ငံရေးကိုတက်တက်ကြွကြွလှုပ်ရှားခဲ့သူ Michelle Bachelet ဟာချီလီသမ္မတဟောင်း Augusto Pinochet လက်ထက်ကဖမ်းဆီးနှိပ်စက်ခံခဲ့ရပူပါတယ်။ချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်2006ခုနှစ်ကနေ2010ခုနှစ်အထိပထမတစ်ကြိမ်2014ခုနှစ်ကနေ2018မလအထိတစ်ကြိမ်သမ္မတတာဝန်ကိုနှစ်ကြိမ်ယူခဲ့ပူပါတယ်။အနာရှင်တွေရဲ့ရက်ဆက်စွာနှိပ်စက်မှုကိုသူနဲ့သူ့မိသားစုတွေကိုယ်တိုင်ခံခဲ့ရဘူးသူဖြစ်တာကြောင့်လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိုပို့ပြီးတော့တံပိုးထားသူဖြစ်တယ်လို့ဆိုပါတယ်
။ She has lived under the darkness of dictatorship. As a physician, she knows the trials of people searching for else and yearning for to enjoy other vital economic.
အနာရှင်လက်အောက်ခက်ခဲတဲ့အခြေအနေတွေမှာသူဟာသမားတော်ဆရာဝန်တယောက်ဖြစ်နေရပ်တည်ခဲ့ပါတယ်။အရေးကြီးတဲ့စီးပွားရေးလူမှုအခွင့်အရေးတွေလိုလားမျှော်လင့်တောင်းတနေကြတဲ့သူတွေရဲ့ခံစားချက်ကိုလည်းသူနားလည်ပါတယ်။နိုင်ငံသားနဲ့ကပ္ပကောင်ဆောင်များစုရဲ့တာဝန်တွေကိုလည်းသူသိပါတယ
်။ချီလီမှာ1983ခုနှစ်ကအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေအာနာသိမ်းခဲ့ပြီးတဲ့နောက်ဘက်ရှလက်နဲ့သူမိခင်တို့ဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်။ဖခင်ဖြစ်သူဟာလည်းနိုင်ငံတော်ပုံကန့်မှုနဲ့ဖမ်းဆီးခံရပြီးတော့လာပေါင်းများစွာနှိပ်စက်မှုတန်းကြောင့်တေဆုံးခဲ့တာဖြစ်ပါတယ်ရှင်။
တော်ရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်တားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဘော Global Times သတင်းစာရဲ့စောင်းမတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်။အဆိုရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှတ်နာတွေကြောင့်အဆိုရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့အချိန်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ထိုင်ဝမ်ဆိုရအတွက်တိတ်မကြံလှတော့တဲ့ပြည်ပမဟာမိတ်နိုင်ငံတွေကနှစ်နိုင်ငံရဲ့ထောက်ခံမှုကိုပြန်ဆန်းစစ်ဖို့အတွက်သမရဆိုင်အန်ဝန်ဟာဒီလအတွင်းမြောက်အမေရိကဗဟိုအမေရိကနဲ့တောင်အမေရိကဒေသတွေကိုခီးထွက်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုနဲ့တရားဝင်မဟုတ်တဲ့ဆက်ဆံရေးကိုလည်းပုံမူခိုင်မာအောင်လုပ်ဖို့ရှိပါတယ်ဒါဟာတရုတ်နိုင်ငံဘက်ကနေဖိအားပိုတိုးလာတာကိုတံပြန်တဲ့အရေးပါတဲ့ဖြစ်ရပ်တွေအဖြစ်မြင်ကြပါတယ်တိုင်ပေကနေ Ralph Jennings ပြပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။သမရဆိုင်ယွန်ဝမ်ဟာတောင်အမေရိကဒေသမှာတိုင်ဝမ်ရဲ့တခုတည်းသောမာမိတ်ဖြစ်တဲ့ပါရာဂွေးနိုင်ငံနဲ့ဗဟိုအမေရိကဒေသကဘီလီးစ်နိုင်ငံငယ်လေးတို့စီသွားဖို့တင်းနှွေနေမှာစတင်ထွက်ခွာမှာဖြစ်ပါတယ်။ခီးစဉ်အတွင်း American Los Angeles နဲ့ Houston မြို့တွေမှာအခမ်းအနားတွေတက်ဖို့အတွက်တထောင်နာဖို့စီစဉ်ထားပြီးဒါဟာတိုင်ဝမ် American ဆက်ဆံရေးရဲ့ခိုင်မာမှုကိုပြသတာဖြစ်တချို့ကခံမှန်းပါတယ်။တိုင်ဝမ်ကိုအမေရိကန်နဲ့တရမန်ဆက်ဆံရေးလုပ်ခွင့်ရှိတဲ့နိုင်ငံတစ်ခုအနေနဲ့မဟုတ်ပဲသူတို့ပိုင်နေတဲ့စီတပိုင်းအဖြစ်သတ်မှတ်ထားတဲ့တရုတ်ကတော့ဒီအမေရိကန်မှာကြီးတထောင်နားမဲ့အစီအစဉ်တွေကိုကန့်ကွက်ထားပါတယ်။တရုတ်ကတော့အမေရိကန်နဲ့တရားဝင်တရမန်ဆက်ဆံရေးရှိထားတာပါ။2016ခုနှစ်မှာဆိုင်ယွန်ဝမ်တမရဖြစ်လာကြတဲ့ကတိုင်ဝမ်ရဲ့ဘီဘဆက်ဆံရေးအားနည်းသွားအောင်တရုတ်အာဏာပိုင်တွေကဖိအားပေးလှုံ့ဆော်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတိုင်ဝမ်ရဲ့တရားဝင်မဟုတ်တဲ့အကောင်ဆုံးမဟာမိတ်ဖြစ်တယ်လို့လက်နက်ခဲယမ်းအဓိကရောင်းချနေတဲ့နိုင်ငံလည်းဖြစ်ပါတယ်။တိုင်ဝမ်လူထုဟာသူတို့သမရတွေကိုအထူးသဖြင့်ဂျပန်နဲ့အမေရိကန်လိုအဓိကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမအောင်လုပ်စေချင်ကြပါတယ်။တိုင်ဝမ်မှာနိုဝင်ဘာလကျရင်ကျင်းပမယ့်မျိုးနွယ်နဲ့ခရိုင်ရွေးကောက်ပွဲတွေအတွက်စာရဲပါတီကအခုလက်ရှိမဲဆွဲစည်းရုံးနေတာပါ။ဝါရှင်တန်မြို့တော်စတင်ဆန်သုတေသနအဖွဲ့ကအရှေ့အာရှအစီအစဉ်အကြီးအကဲသုတေသီယွန်ဆန်းက
What is Taiwan is going to deliberately keeps this a low profile issue
ဒီခရီးစဉ်ကိုစာရေးဝမ်းကခက်မဲ့မဲ့ကိစ္စရပ်တစ်ခုလို့ရည်ရွယ်ချက်ရှိရှိသဘောထားလှုပ်ဆောင်မယ်လို့ကျွန်မတော့မထင်ပါဘူး။ဘာလို့လဲဆိုတော့ပြင်းပြတတပြောရရင်သူတမရဖြစ်လာပြီးကတည်းကတရုတ်ဟာထိုင်ဝမ်ကိုအနိုင်ကျင့်လာတာပါ
။ Ogola Celia ကနေ16ရက်နေ့အထိပါရာဂွေးခရီးစဉ်တွင်ရွေးကောက်ခံတမရ Mario Abdo Benitez ရဲ့ကျန်းသစ်စာချင်းစုပွဲကိုတမရဆိုင်တက်ရောက်မယ်လို့တိုင်ဝမ်နိုင်ငံသားရေးဌာနကပြောပါတယ်။2016ခုနှစ်တုန်းကလည်းပါရာဂွေးကိုတမရဆိုင်သွားပူပြီးပါရာဂွေးသမ္မတကိုလည်း2019ခုနှစ်ကထိုင်ဝမ်မှာကျူဆိုအပ်ခံမှုပါတယ်။ထိုင်ဝမ်အာဏာရပါတီလွှတ်တော်အမတ်တူဖြစ်တဲ့လီချုံယီက
ထိုင်ဝမ်現在在國際社會上確實我們實質上的朋友很多但是
ထိုင်ဝမ်အတွက်ကဘာပေါ်မှာတကယ်မိတ်ဆွေအများပြားရှိပေမဲ့လည်းတန်တမာရေးမဟာမိတ်တော့မြန်မာဆာဆာမရှိပါဘူး။တောင်အမေရိကမှာပါရာဂွေးဟာတခုတည်းသောမဟာမိတ်နိုင်ငံမှာဒါကြောင့်အဲ့ဒီမှာအချိန်နည်းနည်းပေးပြီးတော့သမ္မတကျန်းသစ္စာချင်းစုပွဲကိုတက်တာမျိုးဟာတကယ်ကိုအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ပါရာဂွေးကောင်းဆောင်အနေနဲ့တရုတ်ဖက်ပြောင်းမသွားစေဖို့အခုအညီဝင်အများအပြားကိုတိုင်ဝမ်သမ္မတကပြောဖို့ရှိပါတယ်ဒါနဲ့ပတ်သက်ပြီးတိုင်ပေခြေဆိုင်ချန်ချီအမျိုးသားတက္ကသိုလ်နိုင်ငံတကာရေးရာကောလိပ်ဒုတိယပါမောခါချုပ်ဟွမ်းကွေးပူသုံးသက်တာက
ထာချွန်းနေဘင်းချီစီကနန်ဂျိုစ်တိုင်အီရှေ
ကိုကားပြောရရင်ဆိုင်ဝမ်ကလက်ဆောင်ယူသွားမှာပါဒီလက်ဆောင်တွေကိုပြပအကူအညီအဖြစ်ပုံမှန်အဖြစ်သတ်မှတ်ပါတယ်ဘာကြောင့်လဲဆိုတော့တရုတ်ထိုင်ဝမ်ဆက်ဆံရေးကလက်ရှိမှာဆိုးရွားနေပြီးတရုတ်ကထိုင်ဝမ်ရဲ့တန်တမာရေးကိုအရင်ကထက်ပိုပြီးအားကောင်းအောင်ချိန်ချောက်နေတာကြောင့်တမရဆိုင်အနေနဲ့လက်ဆောင်တွေကိုပိုပြီးကြီးကြီးပေးဖို့လိုနေပါတယ
်ဗဟိုအမေရိကန်ဒေသကမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဘီလစ်ကိုလည်းတမရဆိုင်သွားမှာပါ အဲ့ဒီဒေသကအဘေပနာမားနိုင်ငံက2019ခုနှစ်မှာတိုင်ဝမ်နဲ့တန်တမန်ဆက်ဖြတ်လိုက်တာကြောင့်တိုင်ဝမ်လူထုဒေါသထွက်ကြပါတယ်။ဩဂုတ်လ16ရက်ကနေ18ရက်အထိဘီလစ်ခီးစဉ်အတွင်းလွှတ်တော်မှာသမရဆိုင်မေကွန်းပြောမှာဖြစ်တယ်လို့တိုင်ဝမ်ပညာတော်သင်ဆုရသူတွေကိုဆုချီးမြှင့်တဲ့အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။
ကိုကျော်ကျော်သိမ်းပါရှင်အခုဆက်လက်ပြီးတော့အမေရိကန်နိုင်ငံအတွင်းမူရစ်ဆေးဝါးတုံးဆွဲမှုပိုးပြီးဆိုးလာနေတဲ့အကြောင်းပြောပြမှာပါ CDC လို့ခေါ်တဲ့ American ကူးစက်ရောဂါထိန်းချုပ်ရေးဌာနရဲ့အဆိုအရမူရစ်ဆေးအလွန်အကျွံတုံးဆွဲမှုကြောင့်2016ခုနှစ်အတွင်းလူ4000ကျော်သေဆုံးခဲ့တယ်လို့ဆိုပါတယ်သမ္မတဒေါ်နယ်ထရန့်ကလည်းမူရစ်ဆေးတုံးဆွဲမှုဟာလူထုကျန်းမာရေးဆိုင်ရာအရေးပေါ်ကိစ္စဖြစ်ကြောင်းပြောဆိုပြီးဒီကိစ္စကိုနှိမ်နှင်းပြစ်မယ်လို့လည်းကတိပြုထားပါတယ် American ပြည်ထောင်စုအတွင်းကမူရစ်ဆေးဝါးတိုက်ဖျက်ဒီအစည်းအဝေးအကြောင်းကျွမ်းကျင်သူတွေနဲ့ plug in အစည်းအဝေးမှာ Greta Van Susteren ဆွေးနွေးထားတာကို VOA သတင်းတောက် Hesuman Oni ကသတင်းပေးပို့ထားတဲ့အကြောင်းကိုဇော်ဝင်းလိုင်ကအပြည့်စုံဆက်ပြီးတင်ပြမှာပ
ါ။မူရစ်ဆေးဝါးတုံးဆွဲမှုဟာအမေရိကန်နိုင်ငံအတွက်ကာယောဂါတပွဲဖြစ်နေတာ
ပါ။ You've been addicted or you are addicted
။ခမည်းသာမူရစ်ဆေးဆွဲခဲ့ဘူးသူဆွဲနေသူဖြစ်မယ်ဆိုရင်ဒါခမည်းရဲ့ဝိညာဉ်အတွက်တိုက်ပွဲတစ်ခုပါပဲ။
နေ့စဉ်မူရစ်ဆေးအလွန်ကျွံသုံးဆွဲမှုကြောင့်အမေရိကန်နိုင်ငံသား115ဦးသေဆုံးနေတာပါမူရစ်ဆေးတွေထဲမှာတော့ဘိန်းဖြူလိုတရားဝင်မဟုတ်တာတွေပါတယ်လို့ဆရာဝန်တွေထံကတရားဝင်ထုတ်ပေးတဲ့အောက်ဆီကိုဒွန်းလိုအကိုက်ခဲပျောက်ဆေးလဲပါပါတယ
် People getting addicted to these painkillers that came out you know from the late 1990s up through the 2000s
2000ပြည့်လို့အလဲပိုင်းကာလလောက်မှာအကိုက်ခဲပျောက်ဆေးပေါ်လူတွေကအာရုံဆက်လာကြပါတယ်အဲ့ဒီဆေးအလွဲသုံးစားလုပ်တာတွေကိုဖမ်းဆီးမှုတွေရှိလာတော့ဝဲဖို့ပိုးပြီးခက်လာပါတယ်။တချိန်တည်းမှာပဲဒီဆေးကိုဆွဲနေတဲ့သူတွေကလည်းအများကြီးရှိနေပြန်တာပါ။ဆိုတော့ဆေးသမားတွေကမူရစ်ဂိုင်းတွေကလမ်းမတွေပေါ်မှာအလွဲတကူဝယ်လို့ရအောင်ရောင်းချနေကြတဲ့ဘိန်းဖြူဘက်ကိုလှည့်ချပြန်ပါတယ်။အခက်ခဲပျောက်ဆေးဝယ်မရနိုင်တဲ့အချိန်မှာဘိန်းဖြူကအလွဲတကူဝယ်လို့ရနေတာကြောင့်ဘိန်းဖြူဘက်ကိုလှည့်ကြတာပါ
။မော်တော်ဆန်ကယ်တိုက်ခိုက်ရလို့ရတဲ့ဒဏ်ရာအတွက်အခက်ခဲပျောက်ဆေး300ကဆေးသမားဖြစ်သွားပြီးဖျက်ရခဲ့တဲ့အတွေ့အကြုံကို Johns Hopkins တက္ကသိုလ်က Travis Reader ကပြန်ပြောပြပါတယ်တကယ်တော့မူရစ်ဆေးကပြဿနာမဟုတ်ဘူးလို့သူကဆိုပါတယ
် I had my foot blown apart in a motorcycle accident I had genuine acute severe post traumatic pain
မော်တော်ဆိုင်ကယ်တိုက်လိုက်တော့ကျွန်တော်ခြေထောက်ကျိုးသွားတယ်ကျွန်တော်တကယ်ကိုဆိုးဆိုးရွားရွားနာကျင်ခဲ့တာပါဒါကြောင့်ကျွန်တော်အတွက်ဆေးလိုလာတယ်အနာသက်သာဖို့လုပ်တဲ့နေရာမှာရေရှည်ကြတော့ကျွန်တော်စနစ်တကျမလုပ်နိုင်ခဲ့ဘူးအဲ့ဒါကကျွန်တော်အတွက်ပြဿနာပါ
ဒီပြဿနာကိုဘက်ပေါင်းစုံကတိုက်ခိုက်ဖို့လိုအပ်ကြောင်းတမရရဲ့မူရစ်ဆေးတုံးဆွဲမှုနဲ့မူရစ်ပြဿနာဆိုင်ရာကော်မရှင်မှာပါဝင်တဲ့ပန်ဘွန်ဒီကပြောပါတယ
် I'm a career prosecutor so enforcement crackdown get these things off the streets that's so important but
ကျမတို့ဒီကိစ္စကိုဘက်ပေါင်းစုံကနေတိုက်ခိုက်ဖို့လိုပါတယ်ကျမဟာရှင်းနေလဲဖြစ်တယ်ဆိုတော့မူရစ်ဆေးတွေလမ်းမော်ကပျောက်သွားအောင်ဥပဒေစည်းကမ်းနဲ့အရေးယူမှုတွေလုပ်မှာပါဒါကအင်မတန်အရေးကြီးပါတယ်ဒါပေမဲ့ဒီကိစ္စကိုစားရိုက်တွေကြောင်းတယုံညွန်းနှံတွေမှာဆက်လုပ်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့မူရစ်ဆေးတွေကနှီးမျိုးစုံနဲ့ကိုထိုးဖောက်ဝင်ရောက်နေတာကြောင့်ပ
ါမူရစ်ဆေးတုံးဆွဲသူတွေဟာသူတို့လိုချင်တဲ့မူရစ်ဆေးမရရင်ပိုပြီးအန္တရာယ်ရှိနိုင်တဲ့တရားမဝင်မူရစ်ဆေးတွေတစ်မျိုးပြီးတစ်မျိုးပြောင်းသုံးကြလေရှိတဲ့အချိန်မှာတရားဝင်ဆရာဝန်တွေထံကရနိုင်တဲ့ဆေးတွေကိုတောင်းထိရောက်အောင်တိုက်ဖျက်နိုင်ခြင်းမရှိသေးဘူးလို့ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာပါမကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါဒီမတိုင်ခင်အခုတော့သောရရှင်တွေကိုအသိပေးကြတာလေးတစ်ခုရှိပါတယ် Saudi Arabia နိုင်ငံမကာမြို့မှာမြန်မာနိုင်ငံသား Ellis Abu Kala Jamal Laden ဆိုသူကိုလူတက်မှုခိုးယူမှုနဲ့အဓမ္မကျင့်မှုတို့နဲ့ဆွဲချက်တင်ပြီးကွပ်မျက်ခဲ့တယ်ဆိုတဲ့အကြောင်းရှစ်လပိုင်းဒီရှစ်ရက်နေ့ကကျမတို့ VOA မြန်မာပိုင်းကနေသတင်းထုတ်လွှင့်ခဲ့ပါတယ်ဒီတဲ့င်းနဲ့ပတ်သက်ပြီးတော့ Saudi Arabia နိုင်ငံမက္ကာမြို့မှာကွပ်မျက်ခံခဲ့ရတဲ့မြန်မာနိုင်ငံသားဟုဆိုသူသည်မြန်မာတန်ယုံတွင်မှတ်ပုံတင်ထားသည့်မြန်မာနိုင်ငံသားများစီးရင်တွင်ပါဝင်ခြင်းမရှိကြောင်းစစ်တွေ့ရှိရတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဌာနကဒီရှစ်လပိုင်း၁၀ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းအသိပေးကြားလိုပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါရှင်။အခုကျမတို့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်မှာပါ။ဒီဒုတိယပိုင်း나이ဝဲအတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီတိယဖြစ်တာကတော့2ရက်ပေါ့နော်2ရက်ကအဲဒီဩဂုတ်လ10ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ10ရက်
ဒါကတော့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာမြန်မာဆရာဝန်မတအူးရဲ့ဒီရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးပြန်ပြောင်းပြောကြားချက်တွေကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သိပ္ပံတဲ့ဤပညာကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုဆက်ပြီးတော့တင်ပြမှာပါဒီမနေ့အတွက်ငင်းကြဲပြည်စင်ကိုမှတ်တမ်းတင်ခြင်းဟာစစ်ဆက်ညှိနှိုင်းရေးမှာအဓိကတော့ချက်ဆိုတဲ့ခေါင်းစဉ်နဲ့ Relief Web ကုလသမဂ္ဂသတင်းအွန်လိုင်းမှာဖော်ပြထားတဲ့စောင်းမကိုကောက်နှုတ်တင်ပြခြင်းပါတယ်ဒီစောင်းမကို Joint Peace Fund ဆိုတဲ့မြန်မာငင်းကြဲလုပ်ငန်းကိုအထောက်အကူပေးနေတဲ့အဖွဲ့ကရေးသားတာဖြစ်ပါတယ်ငင်းကြဲပြည်စင်တည်ဆောက်မှုမှာအဓိကအရေးပါမှုကတော့ဆွေးနွေးပွဲတွေပဲဖြစ်တယ်လို့ဆိုပါတယ်အဲ့ဒီလိုဆွေးနွေးပွဲတွေထောင်နဲ့ချီပြီးလုပ်ရမှာမတူညီတဲ့တတိပုဂ္ဂလတွေအစုအဖွဲ့တွေစုဝေးပြီးအရေးကြီးတဲ့ကိစ္စရပ်တွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုဆွေးနွေးကြတယ်လို့ဒါတွေကိုဘလို့ဝိုင်းဝန်းဖြေရှင်းကြမလဲဆိုတဲ့အပေါ်မှာဆုံးဖြတ်ချက်တွေချမှတ်ကြပါတယ်တဲ့ငင်းကြဲဖြစ်စဉ်အတွက်ရှစ်ဆက်လုံးမဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးပွဲကနေတိစောက်တယ်လို့ဆိုပါတယ်ဒါကြောင့်ဆွေးနွေးပွဲမှာဘာတွေပြောဆိုခဲ့ကြသလဲဆိုတဲ့မှတ်တမ်းမှတ်ရာတွေမရှိဘူးဆိုရင်ရှေ့ကိုဆက်ဖို့အခက်အခဲအများအများရှိပါတယ်။ဒါအပြင်ဘယ်နိုင်ငံရဲ့သမိုင်းကြောင်းမဆိုဒီလိုတွဲဆုံဆွေးနွေးပွဲတွေဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာပါ။ဒါကြောင့်ဆွေးနွေးပွဲရဲ့မှတ်တမ်းမှတ်ရာတွေကိုပြုစုမထားဘူးဆိုရင်အဲ့ဒါနဲ့ပတ်သက်တဲ့သမိုင်းဆိုင်ရာအချက်လက်တွေလည်းမရနိုင်တော့ပါဘူး။အခုမြန်မာနိုင်ငံမှာ Joint Peace Fund ကနေပံ့ပိုးပေးနေတဲ့ Youth Circle လို့အမည်ပေးထားတဲ့မှတ်တမ်းပြုစုရေးလူငယ်အဖွဲ့ကနေအရေးကြီးတဲ့အမှတ်တမ်းအချက်လက်တွေကိုပြုစုသွားမှာဖြစ်ပါတယ်။အရေးကြီးတဲ့အချက်လက်တွေကိုပြုစုသွားမှာပါ။ Joint Peace Fund ကို2012ခုနှစ်မှာနိုင်ငံတကာအလှူရှင်တွေကဖွဲ့စည်းထားတာဖြစ်ပြီးအဲ့ဒီအချိန်ကလေးကငင်းကြဲရေးလေလာစောင့်ကြည့်မှုစီမံကိန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဆွေးနွေးပွဲမှာပြောဆိုတဲ့အကြောင်းအရာတွေကိုထိထိရောက်ရောက်နဲ့မှတ်တမ်းတင်နိုင်ဖို့အတွက်အဲ့ဒီလူငယ်အဖွဲ့ကိုတင်နန်းပို့ချပေးတယ်လို့လည်းဆိုပါတယ်။ငင်းကြဲရေးဖြစ်စဉ်နဲ့ပတ်သက်လို့အများပြည်သူတွေသိရှိနားလည်နိုင်ဖို့နဲ့သူတေတီတွေအတွက်စစ်ဆေးအတည်ပြုထားတဲ့မှတ်တမ်းတွေကိုအဲ့ဒီလူငယ်အဖွဲ့ကနေထုတ်ပြန်သွားဖို့အစီအစဉ်ရှိပါတယ်။ငင်းငယ်ရေးဆွေးနွေးပွဲတွေကိုမှတ်တမ်းတင်ပြုစုဖို့အရေးကြီးတယ်ဆိုတာကိုဒုတိယအကြိမ်27ရာစုပင်လုံညီလာခံမှာလူတွေကပို့ပြီးသိရှိသဘောပေါက်လာတယ်လို့ Youth Circle အဖွဲ့ကောင်းဆောင်စောတွန်းတွန်းကပြောပါတယ်။မှတ်တမ်းတင်ရမှာရင်ဆိုင်ရတဲ့အခက်အခဲတစ်ခုကလည်းထိခိုက်လွယ်တဲ့အကြောင်းအရာကိစ္စရပ်တွေကိုဆွေးနွေးတဲ့အကြောင်းအရာပေါ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတဲ့အတွက်လဲပြောဆိုဆွေးနွေးတဲ့အချက်လက်တွေမှတ်တမ်းတင်ပြုစုဖို့ခွင့်ပြုဖို့တွန်းဆုံနေတယ်လို့ဆိုပါတယ်။ဒါကြောင့်နောက်ပိုင်းဆွေးနွေးပွဲတွေမှာမှတ်တမ်းတင်ပြုစုနိုင်ဖို့အုပ်စု၃စုခွဲထားတယ်လို့စောထွန်းထွန်းကပြောပါတယ်။ထိတ်တန့်လျှို့ဝှက်အကြောင်းအရာအတွက်တအုပ်စုအကဲဆက်တဲ့အကြောင်းအရာအတွက်တအုပ်စုအများပြည်သူသိရှိဖို့အတွက်တအုပ်စုဆိုပြီး၃စုရှိမယ်လို့ဆိုပါတယ်။ထိတ်တန့်လျှို့ဝှက်အကြောင်းအရာအချက်လက်တွေကိုပြုစုသူတွေအနေနဲ့အဖွဲ့ဝင်အချင်းချင်းပြုစုထားတဲ့အကြောင်းအရာတွေကိုပြောဆိုဝေငှလို့မရဘူးလို့လဲစောထွန်းတို့ကပြောပါရရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက beating beating ရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်အသေးပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugo ye phyapho khmyar pyo ni da le kong yun ba be bya a chi ni ba. Tu ga atet da ti khan twa mi a ye phyat mi lu sa myo mho hpu phu bya lo a de be ya ba de. Uma go naw de khaw na sin chi cha ya aw.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Myo lin che mi shi bu so da go ti ye ne le kong khan a pin ban khan pyo ni de lou ni de so yin be lu pyo ma le.
Beating a dead horse.
Lu pyo lu ya ba de. အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်တော့မှာပါဩဂုတ်လ၈ရက်နေ့ဟာရှစ်လင်းလုံးဒီမိုကရေစီလှုပ်ရှားမှုကြီးဖြစ်ပွားခဲ့တဲ့နှစ်30ပြည့်အထိမ်းအမှတ်နေ့ပဲဖြစ်ပါတယ်အဲ့ဒီအချိန်ကဆန္ဒပြလှုပ်ရှားမှုကိုအာဏာရှင်စစ်အစိုးရရဲ့နှိပ်ကွအာနာရှင်စစ်အစိုးရကနေနှိပ်ကွပ်ခဲ့တယ်လို့အသက်ပေါင်းများစွာလဲဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရက်ဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတရက်လို့ဆိုရမှာပါအဲ့ဒီအရေးအခင်းကြီးမှာတရောင်းတနေရာကနေပါဝင်ခဲ့ကြတဲ့ပြည်သူတွေတဲ့အဲ့ဒီအချိန်ကရန်ကုန်ဆေးရုံကြီးမှာတာဝန်ကျနေတဲ့ဆရာဝန်မတဦးဖြစ်တဲ့ဒေါက်တာဒေါခင်စောဝင်းလဲပါဝင်ပါတယ်ဒီအခုတော့ကနေဒါနိုင်ငံAlbert C. Collie မှာကတိကအဖြစ်နဲ့တာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့သူ့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal
ရှင်လာရှိရဲ့ရှစ်ဆက်ရှိပြေကြတာခုစုနှစ်30ရှိသွားပြီပေါ့နော်အဲ့ဒီတုန်းကရှစ်လေးလုံးရေခင်းပေါ့နော်ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့သိရပါတယ်အခုနှစ်30ကြာမှာပေါ့နော်ပြန်ပြောင်းကြည့်လိုက်တဲ့အခါမှာအတ္တိတရအဖြစ်ဆုံးကဘာပါလဲရှင
်တတိတရဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲ့ဒီဩဂုတ်လ10ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ10ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံးတဲ့လူတွေကဒီအရန်များတော့ဩဂုတ်လ10ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ9ရက်ပြီးမနေ့ပိုင်းနေ့လယ်ပိုင်းမှာစေယုံကြီးပေါ့နော်အဲ့ဒါကျမကတော့ရန်ကုန်ပြည်သူစေယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီဆေးကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယိုဒဏ်ရာရတဲ့အတီဆုံးတဲ့လူတွေကိုစေယုံကိုခေါ်လာတာများလွန်းအကြီးတော့ရှိတဲ့ဆရာဝန်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုတက်အားသမျှတခြားအဆောင်ကဆရာဝန်ကြီးသွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများတိကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆရာဝန်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလို့ပဲထမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စီတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လीဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်အပျက်ကြီးတစ်ခုပေါ့လीအင်မတန်စိတ်မကောင်းစရာဝင်နေစရာအဖြစ်အပျက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်နာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစားပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့ပြောင်းဝင်နေရောသူနာပြူတွေရောအကုန်လုံးတိုင်မြင်ပြီးတော့စကေတခုခုလောက်ကြမယ်အဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမယ်ပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ပြတ်တာတွေမလုပ်ပါနဲ့တော့စေယုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစေယုံတပတ်ပဲကျမတို့ဆိုလို့ရှိရင်ပြပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်တာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြူရောဆရာဝန်ရော အကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါလေဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးရုံတဲ့တဲ့မှာကိုအဲ့ဒီကား3စီးကဆိုက်ပြီးတော့တခါလေတနတ်နဲ့ဟိုဒလဇတ်ပစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါလေဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟိကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်တော့လေကျမတို့ကတရားဝင်နေတူနာပြူတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုက်မှာပဲအဲ့လူနာလာပုံရင်နဲ့စောင့်နေကြတဲ့ရတူရတားကြီးចောင်းသူចောင်းသားကြီးရှိတော့သူကအရန်ဝင်တာရဲ့အရန်ဝင်တာပြီးတော့သူကဘာပြောလဲဆိုတော့ဆရာဝင်နေဆရာမတွေကလူအုပ်ကြီးရဲ့အလယ်မှာပဲနေပါ့ဲ့သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လန်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရက်သားအရက်သူတွေကပဲဟိုထိတယ်ဆရာဝင်နေတူနာပြူတွေတဲ့ကဟိုကြီးကြီးမားမားတန်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကို့ကြောင့်မို့လို့သူတို့ခင်ဗျာသူတို့ရဲ့အသက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုစန့်ကျင်မှုတွေတကယ်ကိုအသက်ကိုဖွင့်ပြီးတော့သူတို့ဆရာဝင်နေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံသွားရတယ်ဆိုတာအဲ့ဒါကတော့မမေ့နိုင်စရာပါ
အခုဒေါက်တာဒေါကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်ပြည့်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနတ်နဲ့ပြတ်ခံရတဲ့ဖြစ်တွေကိုကြားရတဲ့အခါကျတော့ဒီရှီလေးလုံးတချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစာသားထဲမှာပေါ့နော်ဟိုနိုင်မြမရေးထားတာပေါ့နော်လုတ်ရိုက်လေခြင်းပေါ့နော်ဒီလိုဟာမျိုး
ဟုတ်တယ
်အဲ့ဒါ
ဟုတ်တယ
်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်ပါတယ်ဒီလိုမျိုးဒီစာသားနဲ့အခြေအနေနဲ့တိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတချင်းကရေးခဲ့တဲ့တချင်းကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချင်းနဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီဩဂုတ်လ10ရက်ကမှမှတ်မှတ်ရရပေါ့နော်ဟိုဆရာဝန်တွေတူနာပြူတွေလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ငယ်တော့ကဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုတ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်တဲ့အာနာရှင်စန့်ကျင်ဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအော်ဂူလာဆယ်ရက်နေ့မနေ့မှာအရေးပေါ်အခမ်းအနားပဲကျမတို့ဒီတိုင်းပဲတယောက်တစ်ပေါက်အားလုံးတိုင်ပင်ညတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့ထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆရာဝန်တွေဆိုလဲကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေချက်ကိုလည်းဘေးမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမကြီးဝန်တန်းတွေဆရာဝန်တွေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအော်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့အဲ့ဒီလိုမျိုးထင်ထားတာအဲ့တော့ပြစ်လဲပြစ်ပြီဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလောက်ရက်လီတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ယောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေတော့ចောင်းသားလေးတွေចောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြည့်ရက်သလားပေါ့เนาะအဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းပဲမယုံကြည်နိုင်စရာကောင်းလောက်အောင်ကိုလုံရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ
်အဲ့တော့ဒီဒေါက်တာဒေါကင်ဆာဗင်ရှီလေးလုံးပြီးတဲ့ခါကျတော့ဒီရှီလေးလုံးမှာပံပတ်တမှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင်
ဒီလေးလုံးပါဝင်ပတ်တဲ့မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်တဲ့အတွေ့ကျမဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုပ်တောင်းရနေပြီးတော့ရနာချင်းခံရတယ်လीဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီစီယုံဝင်တဲ့ကိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလုတ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစ조사ပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်း အများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘယ်လိုမှအဆင်မပြေမှုလေးအများကြီးရှိရလေ။ဘုံကုံပြောရလို့ရှိရင်ဆံဝင်တယောက်အနေနဲ့ဖေးကူတာကွင်းလိုင်းစင်လဲအဲမရဘဲနဲ့ဖေးမကူရတော့တာလဲနှစ်ပေါင်းကြာပြီပေါ့နော်။အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုလေးရှိတာပေါ့။နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်။ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းစုံရတယ်။အဲ့လိုမျိုးတက်ရောက်မှုလေးရှိပါတယ်။ဒါကျမဖြစ်တယ်ဆိုတာကကြံတဲ့ဗမာပြည်တွင်မှာဒီရှေ့လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွရွချွန်ချွန်ပေါင်းဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာတဲ့ဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တဲ့ဘာလုပ်ပေးရမလဲကိုလုပ်ပေးနိုင်တာလုပ်ပေးမယ်ဆိုတဲ့ဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်ပြန်မောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါနေကြလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုတိုင်းပြည်ကိုအငဲပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လဲမပေါ်လာတော့ဘဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
cause it only serves to make me more determined to achieve my final goal
ဒေါ်လှလတမ်းပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ဆက်မှာပါ
မြန်မာနိုင်ငံမှာပြန်ပြည့်မြဲစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်ပေမယ့်အခုချိန်ထိဖူလုံအောင်နိုင်နိုင်နင်းနင်းမလုပ်နိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြည့်မြဲစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ခြည်စွန့်ရင်ကိုသုံးမယ်ဆိုရင်တော့အခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲ
့
ဒ
ီ
မှာကျွန်
တ
ော်နှစ်ပိုင်းကြည့်ပါရစေ။ဒါမှဘလို့နှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲစွိုင်းနေတာဟိုအလကားရတယ်နောက်တကလူတွေဒီကိစ္စတာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းဆက်ပြီးဒီနိုင်ငံလေးမှလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးပါဆိုတာလွန်တုံးနေပါလေအဲဒါနဲ့ဒီတော့ကပြဿနာစတာကျွန်တော်နိုင်ငံမှာငမတိဆုံးစပြဿနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာဘာလို့ဒီတိမေးသမားတွေရောဗားတွေရောအကုန်လုံးကလည်းပြောနေရပေါ့သူများနိုင်ငံတွေမှာနေနေဘလို့ဈေးကျနေပြီးတော့ဒါလို့ညာအဲ့ကဒီလိုရှိပါရဲ့ဆရာမနိုင်ငံတော်ကစာစီတိုက်လောက်ကြတယ်ဗျအမအမေရိကန်ကိုနိုင်ကကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကစာစီတိုက်လောက်ပြီးတော့မှပြထောက်ပံ့နေတာမျိုးသူကအဲ့ဒါကကျွန်တော်တို့ကနမညာပြောရင်ဆရာမရဲ့မော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားယူနီဗာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေကို renewable ဒီဘက်တရီအိုးနဲ့တုံးနဲ့ပါအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကဆက်စီတိုက်လောက်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ဘာလို့ဆိုတော့ဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့မက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့လို့တော့ဖြစ်နေပါလဲဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစူလာတုံးတဲ့လူတွေကိုလည်းဆက်စီတိုက်မလုပ်နိုင်ဘူးဘာလို့ဒီဘက်ကလျှောက်ဆစ်တုံးတဲ့လူတွေအလုံးဆက်လက်ချလာဆိုတော့သူတက်တန်ကတော့ရှိလေဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကဆက်စီတိုက်လုပ်လိုက်ရတယ်ပြန်ပြန်ချန်ပြီးရေးမှာနောက်ပြည့်စစ်ကံအ í ခုလုံးလုံးလေးရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်တော်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်တော်စုပေါင်း300လောက်ဆက်မနေရမှာဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်တော်စုကိုကျွန်တော်ကရွှေချလို့ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရဘူးเนาะတစ်ဖက်ကတအားဆက်ပြတ်လုပ်နေရဆိုတော့
ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးမကျပါဘူးဆရာမကျွန်တော်နိုင်ငံမှာအခုဒီမင်းဘူးမှာကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘူးမှာတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ဒွဲလောက်ကြပါတယ်12စင်ဒွဲလောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့
ဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့ဒီဝါယင်းနေနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြင်းကြဘက်မှာမြင်းညာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူ့ကိုယ်တိုင်ကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင်မှမရှိဘူးမြန်မာနိုင်ငံထဲမှာသူ့ရကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဒီရလက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်တောင်းပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်ဆိုတော့ဒါလည်းပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာကျွန်မ
နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနေချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ
်။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity ဖက်တာပေါ့ကျွန်မရဲ့တစ်နှစ်လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နှစ်လုံးရဲ့ရှိတဲ့နာရီအလုံး1960ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနေကျွန်တော်လုံးလို့မရဘူးအဲ့လိုပဲဝင်းဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နှလုံးရဲ့1960နာရီရှိလို့ချင်းအဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာဝင်းကလည်းသူကသူ့တဘောသူ့ဆောင်တယ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့တဘောသူ့ဆောင်ပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာဒါအမှန်ထားလို့မရဘူးဆရာမနိုင်ငံတိုင်းမှာလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable scale ထဲမှာရှိတဲ့အမှန်ထားလို့ရတဲ့စက်တွေကိုအမှန်ထားပြီးတော့မှလိုအပ်တဲ့ထိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့သဘောပေါက်ခြင်းမဖြစ်ခိုက်သေးတော့လေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်။ဘာလို့သုံးတင်လဲဆိုတော့စက်ကနည်းနည်းပြင်ပြပါစီသဘောပေါက်ခြင်းတစ်ချက်နည်းလို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေ။ဒါနဲ့အဲ့ဒီလိုမျိုးလုပ်ဖို့ပဲတင်ပါလေ
။နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
။အမေရိကန်မှာလည်းလေရခိုင်နှုန်း200ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့လေတို့နေတို့မတုံးပါဘူးပြည်နိုင်ငံမှာလည်း400ခိုင်နှုန်းနဲ့ပို့မတုံးပါဘူးဒေနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူးတုံးလို့ရှိရင်လည်းဗာပြောတာအစ်မှာဆိုသူ့ပြည်သူကတအားကစင်းလုံးကြီးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာဘာဖြတ်ပြီးတော့လုပ်အောင်မလဲဆိုတော့ဆရာမအဲ့ဒီလိုဆိုလာတို့ဝင်းတို့ကမပြည်ငိမ့်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ငိမ့်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်ဆက်ချက်ကြောဒါအလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးစက္ကန့်တိုင်းစက္ကန့်တိုင်းမှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမတည်ငြိမ်တဲ့ဒီမှာသူကဝေတုံးပါလေစာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိအင်းအားတွေဟာနေလို့နေလို့ညားခြင်းညားနေတယ်တခြားကိစ္စတွေနည်းခြင်းနည်းနေတယ်ဒါပေမဲ့သူစက်မထားတော့သူများနိုင်ငံကဝေတုံးတဲ့ဓာအားတွေသူဝေတုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာဆရာမရဲ့ဒိန်းတ်ကိုကျွန်တော်ပြောမယ်ဒိန်းတ်နိုင်ငံမှာဓာတ်တယူနစ်ကို30%လောက်ရှိတယ်ဆရာမ30%ဆိုတာဆရာမကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဓာတ်ယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအကောင့်နေတာ35ကျပ်40တယူနစ်ကို50ပေါ့ဗျာအဲနည်းနည်းပြုတ်တဲ့လူက85ကျပ်ဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30%လောက်ပေါက်ပြီဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါဆရာ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ
ကျွန်တော်တို့ကအခုကစင်ရဲဆုံးနိုင်ငံပါစင်ရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လည်းလက်လျောညီထူရှိအောင်နေတတ်အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်တို့ဘောပေါ်ကြီးပြန်အနည်းဆုံးဖြစ်စေနဲ့ဆိုလာလို့ဝင်လို့လည်းတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဓာတ်ကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဓာတ်မပြည့်ညင်မှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ပြီးရတကယ်ကိုမနိုင်ငံထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ငံအဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်မယ်ဒီဓာတ်အမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာတ်အစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အလေးတွေဘာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလေးစသုံးနေပါလေပို့ဆိုင်လေးကနေပြီးတော့ကြောင်မှုစုသုံးနေပါလေဒီကသုံးနေပါလေဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုနေ့လေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလေးစလို့လုပ်ငန်းကြီးကနေပြီးတော့ဒီလောင်ကန်လေးကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်လေးကြီးဒီလူရည်ဒီကြလို့ရှိရင်ကျွန်တော်မိရတားနေတဲ့နိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကဒီခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတားပြည့်အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာပ
ါစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်เนาะ
ဒေါက်ခင်မြတ်သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်စနေနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပ
ါ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြန်ခင်ဗျာစီးရီးယားနိုင်ငံအတွင်းပြည်တွင်းစစ်စတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တဘုံတွေထိန်းချုပ်ထားတဲ့အရက်သားတွေနေထိုင်ရာဒေသတွေကိုစီးရီးယားဆိုရတပ်တွေကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတစ်နှစ်ခန့်အကြာ 2012ခုနှစ်အတွင်းအလွှာတီးတီးကလူပေါင်း3000လောက်ဟာစီးရီးယားအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်ခမောက်ဖြူလို့လူသိများတဲ့အဖွဲ့ကိုဖွဲ့စည်းခဲ့ကြပါတယ်။ဘယ်အဖွဲ့စည်းဘက်ကမှဗဲမလိုက်တဲ့လူသားချင်းစာနာမှုအထောက်အကူပေးရေးအဲ့ဒီအဖွဲ့ဟာကျမ်းမာရေးစောင့်ရှောက်မှုအနေနဲ့ကယ်ဆယ်ပြောင်းရွှေ့ပေးတာတွေဘုံနံခံရသူတွေကိုကယ်တင်ပေးတာအန္တရာယ်ဆုံးတွင်းကနေအရက်သားတွေကိုကယ်ထုတ်ပြောင်းရွှေ့ပေးတာမျိုးတွေပြုလုပ်ပေးခဲ့ကြပါတယ်။လွန်ခဲ့တဲ့6နှစ်တာကာလအတွင်းဒီဖွဲ့ကြီးဟာလူအသက်ပေါင်းတသိန်းကျော်ကိုကယ်တင်ပေးနိုင်ခဲ့ပါတယ်။ခမောက်ဖြူစေတနာဝန်ထမ်းအဖွဲ့သားတွေဟာသူရဲကောင်းတွေဖြစ်ကြပါတယ်။ဘာရှာအယ်အာဆတ်ခေါင်းဆောင်တဲ့လူသက်အစိုးရနဲ့သူတို့ရဲ့ရုရှားအပေါင်းပါတွေကတော့ခမောက်ဖြူအဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းလို့သမုတ်ကြပါတယ်။ဒါကြောင့်စီးရီးယားအစိုးရတပ်ဖွဲ့တွေနဲ့IS Islamic စစ်သွေးကြွလက်တီအတွင်းကြာရောက်သွားတဲ့ခမောက်ဖြူအဖွဲ့သား422ယောက်နဲ့သူတို့ရဲ့မိသားစုဝင်တွေကိုစီးရီးယားနေဂျော်ဒန်နိုင်ငံကိုကယ်ထုတ်ပေးခဲ့ပါတယ်။ခမောက်ဖြူအဖွဲ့ဝင်400ကျော်နဲ့သူတို့ရဲ့မိသားစုတွေကိုစီးရီးယားနိုင်ငံအနောက်တောင်ပိုင်းကနေလုံခြုံဘေးကင်းရာကိုကယ်ဆယ်ရွှေ့ပြောင်းပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာကလုတ်ဖို့ကင်ပတ်နိုင်ငံတွေကအရေးကြီးတဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်။အသက်အန္တရာယ်ပြီးကနေထွက်ပြေးလာခဲ့ကြတဲ့ခမောက်ဖြူအဖွဲ့သားတွေနဲ့သူတို့ရဲ့မိသားစုတွေကိုဂျော်ဒန်နိုင်ငံကလက်ခံပေးအောင်ကုလသမဂ္ဂကစီစဉ်ပေးဖို့တောင်းဆိုပါတယ်။အာဆတ်အစိုးရတပ်တွေကခမောက်ဖြူအဖွဲ့သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတာနျူးယက်ကပြောပါတယ်။ခမောက်ဖြူအဖွဲ့သားတွေနဲ့သူတို့ရဲ့မိသားစုတွေကိုတဆင့်ခံတည်ဆောင်ပေးရမှာကုညီထောက်ပံ့ပေးခဲ့တဲ့အစ္စရေးနိုင်ငံရဲ့အခမ်းကဏ္ဍကိုကျွန်ုပ်တို့ကချီးကျူးခွန်ပြုပါရယ်။ဂျော်ဒန်နိုင်ငံအနေနဲ့ကုညီလှုပ်ဆောင်ပေးခဲ့တာတွေခမောက်ဖြူအဖွဲ့သားတွေအနေနဲ့သူတို့ရဲ့မိသားစုဝင်တွေကို UNHCR နဲ့လက်တွဲပြီးတော့အမြဲတမ်းနေထိုင်ခွင့်ပေးဖို့အတွက်ဆောင်ရွက်ပေးခဲ့ကြတဲ့ဗြိတိန်နိုင်ငံ၊ကနေဒါနဲ့ဂျာမနီစတဲ့နိုင်ငံတွေကိုလည်းလေးစားအသိမှတ်ပြုကြောင်းပြောဆိုပါရယ်။အစရဲ့အစိုးရနဲ့ရုရှားနိုင်ငံတို့အနေနဲ့စီးရီးယားပြည်သူလူထုပေါ်ကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးခမောက်ဖြူအဖွဲ့သားတွေအပါအဝင်အရက်သားပြည်သူတွေပေါ်လူသားချင်းစာနာမှုအထောက်ပံ့နေပေးအပ်ဖို့အတွက်ကျွန်ုပ်တို့ကထပ်မံပြီးတော့တောင်းဆိုတိုက်တွန်းလိုက်ကြပါခင်ဗျာ
။ရေကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ခုတင်ဆက်နေတဲ့စနေနေ့နဲ့ခင်း VOE မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေသကိုထပ်ပြေးတင်ဆောင်သွားတဲ့ရခိုင်ဒေသကနေရဲဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းအလင်းမြန်စတင်ဖို့နိုင်ငံသားသဘောတူညီကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဩဂုတ်လ10ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူအဆန်မမုတ်အာလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့ပါဝင်တက်ရောက်ပြီးနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူညီကြတာပါ။သဘောတူညီချက်ရှိချက်ကိုသတင်းထုတ်ပြန်ချက်ထဲမှာအသေးစိတ်ဖော်ပြထားပြီးနေရဲဆွန့်ခွာသွားသူတွေကိုယ်သဘောဆန္ဒလျောက်လူညုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရဲပြန်နိုင်ရေးဆောင်ရွက်ဖို့အချက်လဲပါဝင်ပါတယ်။နိုင်ငံတော်လီဝါချောဥပဒေနဲ့ဖမ်းဆီးဆွဲချက်တင်ခံထားရတဲ့တရင်တော်နှစ်ယောက်တည်းကကိုပါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်ဟာတောက်ကြနေကတမိဦးလေးကိုဖမ်းမြင်ပါတယ်။ဇနီးဖြစ်သူကိုဝင်ဆောင်နေစဉ်ကာလတစ်လျှောက်လုံးအင်းစင်ထောင်မှာဖမ်းခံထားရတဲ့ကိုပါလုံးကတော့သူ့ရဲ့တမိဦးလေးမွေးဖွားချိန်မှာလည်းအနားမရှိမနေနိုင်ပါဘူး။မပန်းအီမွန်ကတော့မကြခင်ကိုပါလုံးပြန်လွတ်လာဖို့မျှော်လင့်နေစေဖြစ်တယ်လို့မိဖွားပြီးချိန်မှာပဲပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာနာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့တည်င်းကိုစုံစမ်းနေချိန်တွင်တည်င်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အဖမ်းခံရပြီးနိုင်ငံတော်လူ့ဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုခံနေကြရတာပါ။တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့သံမဏိထုတ်ကုန်တွေပေါ်အခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးတဲ့နောက်တူရကီသမ္မတရီဂျစ်တာယက်အာဒူဝန်ကလည်းစီးပွားရေးစစ်ပွဲဆင်နွှဲမယ်လို့တုံ့ပြန်ပြောဆိုပါတယ်။ဒီမြန်နိုင်ငံမှာကလေးငယ်များပြားပါဝင်လူ90တဲ့မနဲ့တည်ဆုံရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရက်ကိုစုံစမ်းစစ်ဆေးမယ်လို့စော်ဒီဦးဆောင်တဲ့အာရဗ်စစ်ဖက်ညွန်မောင်းဖွဲ့ကတောက်ကြနေမှာပြောပါရခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်သတင်းအချင်းချုပ်ကိုတင်ဆက်သွားတာပါဒီကနေ့မနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Keith Holmes ပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.